တမတော်ကာဝေးဦးစီးချုပ်ကဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC တောင်ရှိသူတွေနဲ့ကချင်ပြည်နယ်မှာဒီနေ့တွေ့ဆုံပြီးဆစ်ဆောင်ဒုက္ခသည်တွေနေရာပြောင်းရင်းနဲ့ငြင်းချမ်းရေးကိစ္စတွေဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါတမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KBC အကြီးအကဲတွေမြေကြီးနားမြို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မလိခရိတ်သာမှတွေ့ဆုံမှုအတွင်းစစ်ဘေးဒုက္ခသည်တွေနေရာပြောင်းရင်းကိစ္စကိုပါဆွေးနွေးခဲ့ကြတာပါ။လနကင်ပဋိပက္ခဖြစ်ပွားရာဒေသမှာမိုင်းရှင်းလင်းရေးအပါအဝင်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်ရေးဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ KIO လနကင်အဖွဲ့တွေနဲ့တပ်မတော်တို့ရဲ့ပူးပေါင်းပါဝင်မှုတွေကို KBC တောင်ရှိသူတွေကဆွေးနွေးခဲ့ကြရလို့လဲ KBC ဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆွန်က VOA ကိုပြောပါတယ်
ကျွန်တော်တို့ MCA ကိစ္စတွေဒီဖက်စီဘုံရှိတာဥပဒေကိစ္စတွေကိုပြောပါတယ်ကျိုးရည်များမှာတော့ဒီ NCA ကိစ္စကတော့လိုက်စားပါဆက်ဖြစ်တဲ့ကောင်းစီဖြစ်တဲ့ခြေလျင်ကြောင့်ဒါမဲ့ဒီကေတန်းချက်တော့ပြေရတော့ပြန်မပါလာတော့ဒီစိတ်မကောင်းမှုရှိတဲ့အကြောင်းကိုပြောပါတယ်ဒီခြေကောင်းဥပဒေနဲ့အားလုံးကဒီလိုမှလက်ခံဖြစ်တဲ့ဖွဲ့စည်းပုံကိုဒီအခြေခံကန့်တတ်တစ်ခုမှာတော့လိုက်လာပြီးမှပြင်ချာကိုလည်းလက်ခံတယ်ဆိုတော့သူပြောပါတယ်သူလက်ခံတယ်ဆိုကြောင်းပေါ့
စစ်ဆောင်တွေနေရပြန်ရေးတပ်မတော်ဘက်ကပူးပေါင်းဆောင်ရွက်ဖို့ကတိပြုခဲ့တဲ့အပေါ်ကြိုဆိုကြောင်းလည်းပြောပါတယ်။ KBC တောင်ရှိသူတွေနဲ့တနအိခွဲလောက်ကြာတွေ့ဆုံမှုအတွင်ကာကွယ်ရေးဦးစီးချုပ်ကတနင်္ဂနွေလုံးပြစ်ခတ်ရစေးစာချုပ် NCA သဘောတူညီချက်နဲ့ KIO အဖွဲ့အစည်းအပေါ်သဘောထားတွေအပြင်ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ဒေါက်တာခလမ်ဆန်ဆွန်ကပြောပါတယ်
။အခုကျွန်တော်ဒီကပါဒီဒိုမီရှင်ဒူဒန်နေနဲ့ဟိုပြန်ဖို့ကိစ္စမှာတော်တော်ကိုကြာမြင့်ပေါ့မယ်ဆိုကျွန်တော်ကြည့်တယ်။ဒါကြောင့်မယ်ဆိုတော့ဟိုဘလောက်အများကြီးအိမ်ဆောင်စုကိုကူညီနိုင်မဲ့ဟိုမိမိကြီးကလည်းဘလောက်ကျွန်တော်တို့မနေရမှမပေါ့မနိုင်ဘူး။ဒါမှမဟုတ်ဒီအစီအစဉ်နဲ့ကိုပြမဲ့ကိစ္စကိုကျွန်တော်တို့ရဲ့ချိန်မှာအဲ IDD တွေရဲ့ရှေ့ရင်းတော့တော့ဒီ landmine နဲ့ကြာ landmine ကိစ္စမှာကျွန်တော်တို့ကတပ်မတော်ရဲ့မိုင်းရှင်ကြီးကတော့ဒါနံပါတ်1အရေးကြီးတယ်
တွေ့ဆုံမှုအတွင်းနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာအားနည်းချက်တွေနဲ့ကိုဗစ်ရောဂါကာလနိုင်ငံရေးပါတီတွေစီယုံလှုပ်ရှားခွင့်တွေနေပါခဲ့တဲ့ကိစ္စတွေနဲ့ရခိုင်ပြည်နယ်အပါအဝင်ရွေးကောက်ပွဲမကျင်းပဖြစ်တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်ရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။မြောက်ပိုင်းလက်နက်ကိုင်မဟာမိတ်တွေဖြစ်တဲ့ကချင်လက်နက်ကိုင် KIA တန်းလက်နက်ကိုင် TNLA ကိုကန့်အဖွဲ့ MNDAA ရခိုင်လက်နက်ကိုင် AA တို့ကတော့အပြည့်အစုံသဘောတူညီချက်ရဖို့ညှိနှိုင်းနေရဆဲဖြစ်ပါတယ်။မကြသေးခင်ကတပ်မတော်ဘက်ကငြိမ်းချမ်းရေးဆွေးနွေးမှုကော်မတီတစ်ခုကိုအစိမ့်မြင့်အရာရှိရင်းနဲ့ဖွဲ့စည်းခဲ့တဲ့အပေါ်မှာတော့ TNLA AA MNDAA သုံးဘွဲကကြိုဆိုကြောင်းလဲထုတ်ပြန်ချက်အသီးသီးမှာထုတ်ပြန်ခဲ့တာပါ။ဒီနေ့တွေ့ဆုံမှုမှာတော့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဘက်ကအကြီးအကဲ6ယောက်တပ်မတော်ဘက်ကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အပြင်ကြီးရည်လေးအရာရှိတွေလည်းပါဝင်ခဲ့ကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ VOA ကိုတင်ပြပို့လိုက်တာပါ